COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စေဘွဲရဲ့ကိုယ်စားလှယ်အဖွဲ့တို့ဟာဒီကနေ့ရန်ကုန်မြို့မှာအလွတ်တဘောဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။အစိုးရက COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကို AB လ29ရက်နေ့ကစတင်ဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့တနင်္လာနေ့ကဒီကော်မတီနဲ့တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့အကြားအွန်လိုင်းကနေတဆင့်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာရန်ကုန်မြို့မြို့သားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ရုံးမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးဖြစ်ကြတွေကိုတိုင်းရင်းသားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပါဝင်တက်ရောက်ခဲ့တဲ့ဦးမျိုးဝင်းကအခုလိုပြောပါတယ်။
ဒါတော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှဒီဒီကာကွယ်ထိန်းချုပ်ရေးပိုင်းတွေရှိမယ်ပြီးကုသရေးပိုင်းတွေရှိမယ်ဒါတွေကိုဘယ်လိုပုံစံနဲ့ဒီပုံပေါင်းဆောင်ရွက်နိုင်မလဲပေါ့ဟိုအဲ့ဒါတွေလုံတတ်ကိုတော့ဒီအကူအလက်တော်ဆွေးနွေးပွဲအနေနဲ့တော့တစ်ဖက်ဆွေးနွေးပွဲတွေစီစဉ်မယ်ပြီးတော့မှဒီသူတို့ကော်မတီနဲ့ EU တစ်ဖက်ကြီးစီနဲ့ဆွေးနွေးပြီးတော့မှတစ်ဖက်ကြီးရဲ့ထူးခြားမှုချင်းတွေပေါ်မှာပြီးတော့မှသူတို့ပြည်ပိုင်းတာပေါ်နဲ့ EU ကအကောင့်တက်ပေါ်မှာဟာဒီတစ်ဖက်ပြန်လို့ပုံပေါင်းဆောင်မှာဟာလေအဲ့ဒါသူတွေမှာပေါ့အကူတော့အပြန်အလှန်ဖလှယ်ပြီးတော့ဆွေးနွေးပွဲတွေဖြစ်အောင်စီစဉ်နေပိုင်ပါပဲ
။နောက်ပိုင်းဆွေးနွေးပွဲတွေကိုတော့ဒီလ၈ရက်နေ့လောက်မှာအွန်လိုင်းကနေဆွေးနွေးသွားဖို့အတွက်ပြင်ဆင်ထားကြောင်းဆက်ပြောပါတယ်။ဒီကနေ့ဆွေးနွေးပွဲကိုအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကကော်မတီဒုဥက္ကဋ္ဌအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးနဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့ကဦးမျိုးဝင်းတို့ဦးဆောင်တက်ရောက်ခဲ့တာပါ။ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ NRPC ရဲ့အကြီးတန်းအကြံပေးအဖွဲ့ဝင်ဦးလမောင်ရွှေကအစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကအဓိကဆွေးနွေးတဲ့အချက်တွေကိုအခုလိုပြောပါတယ
်။အဓိကရှင်းပြတာတော့ EU 78ပွဲဆက်တွေ့ပြီးတော့စာပို့ခဲ့တာပေါ့။အဲ့တော့ဒီတန်းမှာ NCA ထိုးရတဲ့ဆက်ပွဲရောမထိုးရသေးတဲ့ဆက်ပွဲရောပေါ့။အဲ့တော့14ပွဲရတော့သူ့ပြန်လဲဆက်တွေ့နေတယ်။အဲ့တော့သူ့အနေနဲ့တော့ဓမ္မယုံရဲ့အမိန့်ချင်တာကမှအောင်ခွန်ရပါတယ်အခွန်ရကိုဒီကွန်ပျူတာအောင်ရအောင်ဆော့ဖို့ဒီကနေ့ဒီကျွန်တော်ရှင်းပြတယ
်ကွန်တီရဲ့တာဝန်ခွန်ရမှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအတွက်သတင်းဖလှယ်ဖို့နေဆက်ကဝင်ရောက်လာသူတွေကိုစစ်ဆေးစောင့်ကြည့်ရေးတန်တရားရှိလူနာတွေကိုညှဉ်းပိုးကုသရေးသူတို့နဲ့ထိဆက်သူတွေကိုရှာဖွေဖော်ထုတ်ရေးစရတွေကိုပူးပေါင်းဆောင်ရွက်ဖို့ဤပညာပိုင်းအရပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နယ်မြေတွေမှာ COVID-19 နဲ့ပတ်သက်ပြီးရေးပေါ်ဆောင်ရွက်ရမယ့်ကိစ္စပေါ်ပေါက်လာရင် NRPC ရဲ့လမ်းညွှန်ချက်နဲ့အညီညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့စရတွေပါဝင်တာဖြစ်ပါတယ် NCA လက်မှတ်မီထိုးသေးတဲ့ဝမိုင်းလာကချင်းကိုကတအန်းပလောင် AA ရခိုင် SSPP ရှမ်းမြောင်းနဲ့ KNPP ဂရနီအဖွဲ့တွေကိုတော့ကချင်းငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကနေတဆင့်စာပေးဖို့အကြောင်းကြားထားတာဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်